မြန်မာကျောင်းဝေတံဖိုးဇက်တိုက်ကျဆင်းနေတာကြောင့်နေဆက်ကုံသွေးကြီးမှာအဓိကအသုံးပြုနေတဲ့တရုတ်ယွမ်ငွေဈေးနဲ့ထိုင်းဘတ်ငွေဈေးကဆက်တက်လာတယ်လို့သွင်းကုန်လုပ်ငန်းရှင်တချို့နဲ့ငွေလဲလုပ်ငန်းလုပ်ကိုင်သူတချို့က VOA ကိုပြောပါရယ်တရုတ်ယွမ်ငွေအဝယ်ဈေးဟာဒီနေ့မေလ29ရက်နေ့မှာတရွမ်ကိုမြန်မာကျောင်းဝေ630အထိဖြစ်လာပါရယ်ဒီပမာဏဟာယွမ်နဲ့ကျောင်းဝေလဲလဲနှုန်းမှာအမြင့်ဆုံးပမာဏဖြစ်တယ်လို့ UN International Logistic Company ရဲ့တာဝန်ခံတဦးက VOA ကိုပြောပါရယ်
ကျွန်တော်တို့ရာကျူးမှုလို့ကျွန်တော်ပြောပြီးဆိုရင်630အလောက်ကြီးပြင်ဖြစ်နေတာပါ။ဘယ်ပြန်တော့ကြမ်းနေလို့ပြောလိမ့်လာပါတော့။အရင်လိုတော့ပြန်မဖြစ်တော့ဘူးပါ။ဘာမှမဆိုဖြစ်သွားနိုင်နေတော့လေ။ဒီကကငွေစံချိန်တင်ပေါ့အဲ့လိုဖြစ်သွားတာပါပေါ့။ကျွန်တော်တို့ကတော့အဓိကကပစ္စည်းကွယ်ပြီးတယ်၊ပစ္စည်းပယ်ပြီးတယ်ပေါ့နော်။အဲ့လိုပယ်ပြီးတယ်ဆိုရင်သူတို့မှာကငွေရှင်းတဲ့အခါမှာနည်းလမ်းတစ်ခုရှိတယ်လို့ပစ္စည်းရောင်းမှငွေချီတာနဲ့ငွေကြည့်ချီတာပေါ့။အဲ့တော့ဒီစီစီကလေးတွေကြောက်တော့နည်းနည်းပါခံတာဝါတာပေါ့ဗျ။ဒီစီရောက်မှငွေချိမဲ့လူတွေကတော့အာဖြစ်လာမဲ့ပေါက်သေးတိုင်းလေးသူကချိရမယ်ဆိုတော့တော်တော်ဒုက္ခတော့ရောက်နေကြတာပေါ့
။ကုံအမှားကိုကြိုတင်လက်ခံထားတဲ့ကုံစီတေယူပို့ဆောင်ရေးလုပ်ငန်းတွေကတော့လုပ်ငန်းခဏနားလိုက်ပြီလို့တချို့ကပြောပါရယ်။ထိုင်းဘတ်ငွေဈေးကလည်းဒီနေ့မေလ29ရက်တနေ့တည်းမှာလည်းတရေရေတက်လာနေတာပေါ့။လွန်ခဲ့တဲ့နေ့ရက်လောက်ကမြန်မာငွေတသိန်းကိုထိုင်းဘတ်ငွေ900ရခဲ့ပေမဲ့ဒီနေ့နေ့လယ်3နာရီလောက်မှာတော့130ကျပ်ပဲရတော့တာဖြစ်ပါတယ်။အခုညနေပိုင်းမှာမြန်မာငွေဈေးထက်ကျလာပြီးတော့ထိုင်းဘတ်ငွေ895ဘတ်ပဲဖြစ်လာပါတယ်။ထိုင်းငွေတစ်ဘတ်ကမြန်မာငွေ126ကျပ်ဖြစ်လာတာပါ။ဒါကလည်းထိုင်းမြန်မာငွေလဲနှုန်းမှာစံချိန်တင်ငွေလဲနှုန်းဖြစ်ပါတယ်လို့နေဆက်ကလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။ဈေးမတည်ငြိမ်တဲ့အခြေအနေကြောင့်ပြည်တွင်းမှာအွန်လိုင်းကနေရောင်းဝယ်နေတဲ့လုပ်ငန်းတွေအပါအဝင်လူသုံးကုန်ပစ္စည်းတွေမှာဈေးပြောင်းလဲမြန်နေပါတယ်။ထိုင်းနိုင်ငံကကုန်စည်အဝယ်လုပ်ငန်းတွေကတော့တက်ဈေးတိုင်းပြောင်းလဲရောင်းချနေရကြောင်းပြောပါတယ
်။နေရတဲ့မှာကဒီကုန်တွေဒီအထိနာကြတာပေါ့။130လောက်နဲ့ဝယ်ထားတယ်ဆိုတော့ကျွန်တော်တို့အခုမှဈေးကထိုးစင်းတဲ့အခါကျတော့ကိုယ်စင်းတဲ့ဈေးတိုင်းပြန်ပြီးတော့ပြန်လိုက်ရွေးပြရတာဆိုတော့လေ900ဝန်းကျင်လောက်စင်းဖို့အလားတူရှိတယ်ဗျာ။ပြင်ငင်ပြီးပြင်ရည်တည်မယ်ဆိုရင်ကုန်စည်တော့လိုက်ကြမှာမဟုတ်ဘူး။တက်ထားတဲ့ဈေးတိုင်းနဲ့တော့ပြန်ရောင်းမှာပဲ။အခုဒီမှာကျွန်တော်တို့ကကျွန်တော်မြန်မာငွေမထားတော့ဘူးမကန်ရဲဘူးပြဟုတ်ကဲ့ပတ်ပဲထားတော့တယ်ဥမာဝယ်သူလိုင်းနဲ့အခု10တိန်းသူကျွန်တော်မြန်မာလာပေါ်မယ်တိန်း10လာပေါ်မယ်ဆိုရင်ကျွန်တော်တို့ကပောက်တဲ့ဈေးနဲ့ပဲဖြတ်ထုတ်ပြီးလိုက်တော့တယ်ထားရဲဦးလေ
ပြည်ရင်းအခောက်ရွှေဈေးနှုန်းကတော့ကြိုက်ရောင်းကြိုက်ဝယ်ပြပဈေးကောမှာတစ်ချက်သားကိုကျပ်55သိန်းနဲ့58သိန်းကြားမှာရှိပါတယ်အမေရိကန်ဒေါ်လာဈေးကတော့ပြပမှာဒေါ်လာကို4600ကျပ်အထက်မှာရှိပါတယ်ရန်ကုန်နဲ့မန္တလေးတိုင်းရွှေလုပ်ငန်းရှင်တွေကတော့ဒေါ်လာဈေးဆက်တက်နေတဲ့အချိန်ရွှေဈေးတည်ငြိမ်မှုအယောင်းဝယ်ကိုခဏပိတ်ထားတယ်လို့အသီးသီးကြေညာထားကြပါတယ်ခင်ဗျာ